ကချင်ပြည်နယ်ဖားကန်းမြို့နယ်ဘက်မှာမူရေးစိတ်ကြွဆေးနဲ့လက်နက်တွေဖမ်းဆီးရရှိမှုအခြေအနေတွေကိုတင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါတကဘာလုံးမှာကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါထိန်းချုပ်ရေးကိုအာရုံစိုက်နေချိန်မှာပဲမြန်မာနိုင်ငံတွင်းဒီလပိုင်းမှာတရားမဝင်မူရေးစိတ်ကြွဆေးဖမ်းဆီးရရှိမှုတွေသရော်များများရှိနေပါတယ်ကချင်ပြည်နယ်ဖားကန်းမြို့နယ်ဘက်မှာမြို့နယ်ရဲတပ်ဖွဲ့ဝင်တွေကမူရေးစိတ်ကြွဆေးပြားကာလတန်ဖိုးစက်သိန်းပေါင်း9600ကျော်နဲ့တူပဏတလက်ကိုမနေ့ကဖမ်းဆီးရမိခဲ့တာပါဖားကမြို့နယ်ဘက်မှာမူရီစေးနဲ့တနတ်ဖန်းစီရမိကြောင်းလက်ဝဲသွေးရှိသူတွေကိုရဲတပ်ဖွဲ့ကနေစစ်ဆင်နေစေလို့ဖားကမြို့နယ်ရဲတပ်ဖွဲ့မှုယုံရဲဝန်ထမ်းတို့ကတည်ပြုပြောပါတယ
်လက်တလုံးတော့ဟိုတရားခံစစ်စည်းစေပဲရှိသေးတယ
်ဗျဖားကမြို့နယ်ရဲတပ်ဖွဲ့မှုနဲ့မြို့နယ်အုပ်ချုပ်ရေးမှူးတို့ကနေမူရီစေးဝါလက်ဝဲသွေးရှိသူတွေကိုစစ်ဆင်နေပြီးတရားရုံးမှဆွဲချက်တင်ဖို့စစ်ဆင်နေစေလို့သူကဆိုပါတယ်မေလ23ရက်နေ့ကဖားကမြို့နယ်စိတ်မှုဝေခါလမ်းမကြီးကိုရဲတပ်ဖွဲ့ဝင်တွေကနေပိတ်ဆို့စစ်ဆေးရမှာမော်ရှန်ကြီးရွာရာသနာတက်လမ်းကြမ်းတိုင်းမောင်းနေလာတဲ့ဆိုင်ငယ်တစည်းပေါ်ကနေတစိမ့်မပါပန်းရောင်စေးပြားစုစုပေါင်း1000ပြားကိုတက်တဲ့နေသူဖမ်းဆီးရရှိခဲ့ပါတယ်ဝင်းဆက်တွေကိုဆက်လက်ဖို့ထုတ်ရမှာ24ရက်နေ့မှာတော့စိတ်မှုကြေးရွာရောက်ွက်တုံးတွေဥစော်ဆိုင်နေအိမ်ကိုရှာဖွေခွေဝရမ်းနဲ့စစ်ဆေးရမှာနေအိမ်အောက်ထခန်းတွင်ကတင်ပေါ်ကတန်တစ်တာအတွင်းမှာစုစုပေါင်းစေးပြား3,48200ပြားဘိန်းဖြူလို့ယူဆရတဲ့ဖြူဝါချားမှုတ်စပြားခွက်20ခွက်ဘိန်းစီခဲစေးထုပ်15ထုပ်ကာလတန်ဖိုးစုစုပေါင်း7,000 9600ကျော်စီဇက်ဘီ07မျိုးစား 9mm ပစ္စတိုတနတလက် IBSAM ခဲယောင်ကားတစီတို့ကိုတွေ့ရှိသိမ်းဆည်းခဲ့ပြီးမူရင်လက်ဝဲတွေ့ရှိသူ၄ဦးကိုတော့ဖခါရဲစခန်းကနေမူရင်ဥပဒေနဲ့အမှုဖွဲ့ရေးယူထားတယ်လို့အမည်မဖော်လို့သူမူရင်ရဲသားဖွဲ့ဝင်တို့ကပြောပါတယ်စိတ်မှုကြီးရောအုပ်ချုပ်ရေးဖွဲ့ဝင်တို့ကလည်းမူရင်စေဝါနဲ့လက်နဲ့ဖမ်းဆီးရမိကြောင်းပြောပါတယ
်ဟုတ်တယ်မူရင်စေဝါဆမ်းပြီးတော့တမန်ဆန်ကြီးရောတကပူဇော်ပေါက်ကြလားမသိတော့တယ်အဲ့တော့တမတ်တယ်နဲ့ကြည့်ကြည့်လို့ဒီဆိုတော့နော်အဲ့ဒါကိုတွေ့ပြီ
။ကချင်ပြည်နယ်ထဲမှာဆိုရင်ဖားကဒေတာဘက်မှာမူရီစေးရောင်းဝယ်30မှုတွေပုံများနေတယ်လို့ကချင်လူမှုအဖွဲ့အစည်းတာဝန်ရှိသူသူဖြစ်သူတော်ကြာခွန်ကပြောပါရယ်
။မူရီစေးဝါကဖက်ကမှလေဆိုင်းတောင်တော့မဟုတ်ဘူးလုံးချင်းမှလည်းဟိုမှာဒီတိုင်းကုံစင်းရောင်းတယ်လို့လမ်းမှာဒီတိုင်းချင်းရောင်းတယ်လို့ပါပဲ။မော်နေနေဆိုတော့လေဒေတာခန့်နဲ့အတွဲဆိုးကျိုးတွေတော့အများကြီးပေါ့။စက်ပစ္စကလေးတွေပေါ့နော်။ကောင်းလေမသက်ချင်တော့ဘူးနေပေါင်းစုံကလာတဲ့ကြောက်လာရှာတဲ့ကလေးတွေကအစပေါ့လေဒီလိုမျိုးမူရစ်ဆေးဝါးကများတဲ့ချိန်ကြတော့အဲ့ဒီရေမဆဲကုန်းမှလည်းတခိုးကြီးပေါ်တယ်အချင်းချင်းရိုက်ကြတယ်ပတ်ကြတယ်ခိုးမှုတွေလူရက်မှုတွေပေါ့လေအဲ့လိုမျိုးတွေအများကြီးရှိတယ
်ကချင်ပြည်နယ်ဘက်မှာမူရစ်ဆေးထုတ်လုပ်ရောင်းဝယ်30မှုတွေများနေပေမဲ့အာဏာပိုင်တွေကနေဖမ်းဆီးရေးမှုအပိုင်းအားနည်းနေတယ်လို့အရာဖက်ကချင်မူရတိုက်ဖြတ်ရေးဖွဲ့ခေါင်းဆောင်ဦးနော်တာကဆိုပါတယ်
တို့တော့လုပ်နေတယ်ဒါပေမဲ့ခိခိရောက်ရောက်ပြတော့သူတို့လုပ်နိုင်တဲ့အခြေအနေရှိမတွေ့ရဘူးအားတက်လက်လည်းတကယ်ဟိုလိုင်းကြီးပေါ်တော့သူတို့အားတာကရှိမတွေ့ရဘူ
းဒီနေ့ဧပြီလနဲ့မေလတွင်မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တပ်မတော်ကနေရှမ်းပြည်နယ်ကချင်ပြည်နယ်ရခိုင်ပြည်နယ်တွင်မူရစေးနဲ့လက်နက်တွေဖမ်းဆီးရရှိမှုကအရင်နှစ်တွေကထက်ပိုမိုများပြားလာနေပါတယ်ဒီလိုစိတ်ကြွမူရစေးပြားတွေအများပြားဖန်ဆီးရမိတာကိုကြည့်ရင်တကဘာလုံးက COVID-19 ရောဂါထိန်းချုပ်ရေးကိုအာရုံစိုက်နေချိန်မှာမူရခိုင်းတွေကတော့မူရစေးထုတ်လုပ်ရေးနဲ့တရားမဝင်ကူတန်းရောက်ဝယ်မှုကိုအရှိန်ဟုန်မြင့်မြင့်ဆက်လုပ်နေကြတဲ့ဆိုတဲ့လက္ခဏာဖြစ်တယ်လို့ UNODC ကုလသမဂ္ဂမူရစေးဝါထိန်းချုပ်ရေးအေဂျင်စီအရှိတောင်အာရှနဲ့ Pacific ရေးရာတာဝန်ခံ Jeremy Douglas က Brighter သတင်းဌာနကိုပြောဆိုခဲ့ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်